ဟုတ်ကဲ့အခုလ83ရက်နေ့ထုတ်ဒီနိုင်ငံသားငွေလဲလှယ်မှုကန့်သက်ချက်ထဲတန်ယုံကုလသမဂ္ဂနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီတွေနဲ့အမှုတမ်းတွေလေကြောင်းလိုင်းတွေကိုလည်းဗဟုဘဏ်ကကင်းလွတ်ခွင့်ပေးတဲ့မလေးကထုတ်ပြန်ချက်ထဲမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအဓိကထားခဲ့ရပုံကိုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက
ဘာလို့ကျွန်တော်တို့နိုင်ငံသားလုပ်ငန်းရှင်တွေကိုဒီတင်ကြရဲမှာထည့်ပေးလိုက်ရဆိုတော့ကျွန်တော်တို့ဥပဒေမှာဒီနိုင်ငံသားရင်းနှီးမြှုပ်နှံနိုင်ငံသားကိုဒေါ်လာဆိုတာငွေကြေးနဲ့ပတ်သက်ပြီးတော့တွဲပြောင်းဝင်ရှိတယ်ဆက်ပြီးဥပဒေမှာပြဋ္ဌာန်းထားတာရှိတယ်အလားတူပဲဒီလိုပါအထူးစီးပွားရေးဆောင်နဲ့ပတ်သက်ပြီးတော့အထူးစီးပွားရေးဆောင်ဥပဒေမှာလည်းအဲ့လိုပြဋ္ဌာန်းထားတာရှိတယ်။ဒါမှမဟုတ်ကျွန်တော်တို့ဥပဒေနဲ့အညီဖြစ်အောင်ကျွန်တော်တို့ကလုပ်ပေးတာဖြစ်တယ
်။အခုလိုဒီလိုပါလိုမျိုးအထူးစီးပွားရေးဆောင်လုပ်ငန်းတွေနဲ့ MIC မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ခွင့်ပြုတဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေကိုဦးစားပေးကင်းလွတ်ခွင့်ပေးခဲ့တာကပြည်တွင်းအတွက်ထိခိုက်နိုင်မှုကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်အတူက
နှစ်ခုပေါ့နော်။တစ်ခုကတော့တော် import နဲ့လည်းဆိုင်တယ် export နဲ့လည်းဆိုင်တယ်။ import ကအလရှိရတော့ဒေါ်လာဈေးတက်တယ်ဒေါ်လာဈေးတက်တဲ့အင်ပို့တွေဈေးကြီးတယ်အထူးသဖြင့်စက်သုံးစီစားအုပ်စီစေဝါစက်ကရီယာတွေဈေးကြီးတယ်အဲ့လိုအင်တော့ငွေဖောက်ပွားမှုဖြစ်တယ်နောက်တစ်ခုကဂျူရီကဝင်ငွေတိုးမလာဘူးဒါပေမဲ့ဈေးတွေကအနည်းဆုံးဒေါ်လာဈေးက50ကျော်တက်တယ်နောက်ပြီးတော့ကမ္ဘာရေနံဈေးနဲ့ပြည်တွင်းဈေးကအရင်တော့ဆိုရင်တလီတာ400-500နဲ့ခု1,000ကျော်ဖြစ်တော့4000လောက်တက်တယ်အော်ရေနံဈေးနဲ့ဒေါ်လာဈေးတက်လို့ကျွန်တော်တို့ရဲ့အထူးထွေဈေးတွေကတော့20နီးပါးတက်တယ်အဲ့ဒီ20နီးပါးလောက်တက်တဲ့ဘာတွေမို့ဝင်တော့ဝင်ပို့ကဘုသူစီမှာလွှားရောက်လဲဆိုတော့နမတိကပြည်သူပေါ့နော်ဝင်ဝင်နဲ့ပြည်သူနောက်လာကသာဝင်နဲ့နောက်တစ်ခုကဒီနေ့ကြေညာချက်တည်းမှာတော့ကျွန်တော်တို့ FTI နေပဲပါတယ်လူကေဘက်စာရီမပါဘူး MIC လောနဲ့ဥပဒေနဲ့အညီမှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံလုပ်ငန်းတွေတခုမှမပါဘူးတိုင်းရင်းသားလုပ်ငန်းရှင်တွေမပါဘူးပေါ့နော်နောက်ဟိုဒိုက်ကောင်မှာမှတ်ပုံတင်တဲ့ကုမ္ပဏီတခုမှမပါဘူးဒါပေမဲ့ Foreign Investment ဟို FTI နေကိုပဲပေးလိုက်တယ်နောက်အစည်းအဝေးမှာရင်းနှီးမြှုပ်နှံတဲ့ Corporation တွေပေါ့နော်ဆိုတော့အဲ့ဒီလုပ်ငန်းတွေမှာဟိုနိုင်ငံသားတွေမပါတဲ့အတွက်ဘာသာဖြစ်လဲဆိုတော့ဟိုမှာ Level Playing Field လို့ခေါ်တဲ့ရန်လူကြီးမြရှင်ပြိုင်ဆောင်ရွက်နိုင်တဲ့အခင်းချင်းပျောက်သွားတာပေါ့ Foreign Investment ကို favor ပေးပြီးတော့ local investment ကိုပို့ပြီးအခက်အခဲဖြစ်စေတာကိုတွေ့ရတ
ယ်။ဒါပေမဲ့ဝန်ကြီးဦးအောင်နိုင်ဦးကတော့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေမနစ်နာစေရပါဘူးလို့ဆိုပါတယ
်။ဒီပြည်တွင်းလုပ်ငန်းရှင်တွေနဲ့ပြည်နိုင်ငံလုပ်ငန်းရှင်တွေနဲ့ကွာခြားမှုပါ။နိုင်ငံလုပ်ငန်းရှင်တွေကတော့နိုင်ငံငွေကိုပြောင်းအပ်ပြီးဒီလာပြီးတော့မှရင်းနှီးမြှုပ်နှံကြတာကိုပြည်တွင်းလုပ်ငန်းရှင်တွေကတော့ပြည်တွင်းမှာရှိတဲ့ဒီမြန်မာကျပ်ငွေကိုအဓိကတားပြီးတော့မှရင်းနှီးမြှုပ်နှံကြတာကိုဒါကအဓိကချက်ပေါ့။နောက်ချက်ကလေကျွန်တော်တို့ကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေမသုံးအောင်လို့ပေါ့ကျွန်တော်တို့ကဒီနိုင်ငံသုံးငွေကြီးကြပ်ဖို့ကော်မတီကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေလိုအပ်မှုရှိလာလို့ရှင်လေကြောက်တန်းလို့ရတယ်ကျွန်တော်တို့ဒီသတ်မှတ်တဲ့နှုံးနဲ့ပဲနိုင်ငံသားလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံသုံးငွေကြအောင်ကျွန်တော်တို့ကလုပ်ပေးမှာပဲအဲဒါမှမဟုတ်ကျွန်တော်တို့ကဘာမှတန်တဲ့ပတ်သက်ပြီးတော့ပြည်တွင်းလုပ်ငန်းရှင်တွေနဲ့ဒီမှာနိုင်ငံလုပ်ငန်းရှင်တွေခွဲခြားမှုမရှိဘူးပေါ့နော်ကျွန်တော်တို့ SOP ထွက်လာပြီးအကုန်ချင်းချင်းလေးလေးဖြစ်သွားမှာပါတို့လုပ်ပေးတာဖြစ်တော့ပြည်တွင်းလုပ်ငန်းရှင်တွေပါဘာအခွင့်အရေးမှမစုံကြဘူ
းဒါပေမဲ့လည်းအခုလက်တွေ့မှာတော့ဒီဒေါ်လာကို1850ကျပ်ဝင်းကျင်နှုံးနဲ့ရှော့ချပြီးရက်ချင်းပြန်သွင်းအချာကြီးပြန်ဆောက်လဲလှယ်ရတာကြောင့်ထိခိုက်ပါတယ်လို့နောက်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ
်အကုန် process ဒီတိုင်းတော့အကုန်ကြာသွားတာပေါ့နော်ဘာလို့လဲဆိုတော့ခါတိုင်းတော့import license online system ကနေရှော့လိုက်တယ်ကြာလာရင်ပစ္စည်းသွင်းဖို့လုပ်တယ်ဒီ supplier ကိုပတ်စံလွဲဖို့ဆိုလို့ရှိရင် importer တွေက exporter တွေဒီကနေ US dollar ဝယ်လို့ရတယ်။ဒါမှမဟုတ် fan တွေကနေ US dollar ဝယ်လို့ရတယ်ပေါ့နော်။ဆိုတော့ supply and demand တူတူဟို import ဝယ်လို့အားနဲ့ဈေးကတက်ကြဖြစ်နေရပေါ့နော်။ဆိုတော့ကိုယ့်ကို product center ကိုယ့်ကို run နေတော့ smoothly ပစ္စည်းရဝင်နေတာပေါ့နော်။ဒါအခုကကြတော့ import license လျှောက်နေဆိုလို့ရှိရင်ငွေကိုအရင်ဆုံးတောင်းခံရမယ်ပေါ့နော်။ဒီ import license အတွက်ဒေါ်လာအသိမ်းမိုးသွင်းမယ်ဆိုဒေါ်လာအသိမ်းမိုးငွေကိုအရင်လျှောက်ရမယ်။သူတို့ငွေထပေးတယ်ဆိုတော့မှ import license လည်းကျပါမယ်။ပြီးရခါကျတော့မှသွင်းမယ်ပြီးလို့ရှိရင်ငွေသွင်းမယ်ပေါ့။အဲ့လိုဆိုတဲ့ခါကျတော့ဒီ process data ပူတာသွားတာပေါ့နော်။သူတို့ကလည်းဒီဘက်မှာသုံးရက်ပဲ meeting ထိုင်တာဖြစ်တဲ့အတွက် OK ကတော့ကျမယ်။ဘာလို့လဲဆိုတော့ကိုမိဘအများကြီးတွေဒီထိုင်ချီနေတာဆိုတဲ့ခါကျတော့ဒီကောင်းတာပေါ့နော်။အဲ့ခါကျတော့ဒီကိုမိစီးရခိုင်းဆိုရင်ပရာမာတယ်ထုတ်လုပ်တယ်ပြင်ပို့တယ်ဒီလိုရောင်ရောက်တယ်ဆို3-5လောက်ပဲရောက်တာပေါ့နော်။ခုဆိုရင်တော့ပူကြနိုင်တာပေါ့ဆိုတော့အဲ့ဆိုရင်တော့ပစ္စည်းတချို့ကျန်နိုင်တယ်ဈေးတက်နိုင်တာရှိရပါတ
ော့။ဒါအပြင်အခုကန့်သက်ချက်တွေကစစ်ကောင်စီစီးပွားရေးရည်မှန်းချက်နဲ့လည်းလမ်းလွဲနေတယ်လို့အရင်စီးပွားရေးလုပ်ငန်းရှင်ကဆိုပါတယ
်။နိုင်ငံတော်စီမံကိန်းရေးကောင်စီရဲ့စီးပွားရေးရည်မှန်းချက်၃ချက်မှာဒီဈေးဝယ်စီးပွားရေးစနစ်ကိုတည်ငြိမ်အောင်ဖော်ဆောင်ပြီးတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုများကိုဖိတ်ခေါ်ပြီးတိုင်းရင်းသားပြည်သူတည်ရလောက်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်တည်ဆောက်ရေးဆိုတဲ့ဒုတိယအချက်ကနောက်တတိယအချက်ကပြည်တွင်းစီးပွားရေးလုပ်ငန်းများကိုအားပေးကူညီပြီးတော့နိုင်ငံတော်၏ထုတ်ကုန်ထုတ်လုပ်မှုများစွာထုတ်လုပ်နိုင်ပြီးအလုပ်ကိုင်ခွင့်လန်းများဖို့ဆောင်ရွက်ဖော်ဆောင်နိုင်ရေးဆိုတဲ့ရည်ရွယ်ချက်ကိုလာပြီးတော့ဒီကြေညာချက်ကတိုက်ရိုက်တက်ရောက်စီတာကိုတွေ့ရတယ်ကိုဖလစ်ဖြစ်တာပေါ့နော်
တကယ်တော့ဒီနိုင်ငံသားငွေထိန်းချုပ်မှုကြောင့်73စီအချက်တည်းကျုံလာခဲ့ရပြီးနောက်ထပ်စောင်းစီအခက်အခဲမျိုးကျုံလာရမှာကိုလည်းစိုးရိမ်နေရပြီလို့ စီးပွားရေးလုပ်ငန်းစောင့်ကြည့်နေသူတွေကဆိုပါတယ်ခင်ဗျ။